ကွန်ကွန်နိုင်ငံမှာတော့ချိန်တော်ကြောင်ရှုဆိုင်ထားတဲ့သမဏရွေးကောက်ပွဲတွေဒီကနေ့ပြုလုပ်ပြီးတော့မက်ဆနာရှင်တွေမဲပေးနေကြပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲကဆိုလို့ရှိရင်တော့ကွန်ကွန်နိုင်ငံမှာပထမဆုံးအကြိမ်ညဉ့်ညံ့ပြီးတော့ဒီမိုကရေစီနီးကျအာဏာလွှဲပြောင်းပြီးမဲ့ရွေးကောက်ပွဲဖြစ်လာဖို့မျှော်မှန်းထားပါတယ်။ရွေးကောက်ပွဲမှာမငြိမ်သက်မှုတွေဖြစ်လာမှာကိုလည်းစိုးရိမ်စရာကရှိနေပါတယ်။နိုင်ငံရဲ့ရှေ့ဘက်ချက်မှာ Ebola virus ပိုးကူးစက်ပြန့်နှံ့နေတဲ့အခြေအနေကြောင့်နောက်ဆုံးအကြိမ်ကပ်ပြီးတော့လူသက်တမ်းလောက်မဲပေးခွင့်ကိုပိတ်ခဲ့ရပါတယ်။ဒါဟာရွေးကောက်ပွဲပေါ်မှာယုံကြည်စိတ်ချမှုထိခိုက်စေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိနေပါတယ်။လက်ရှိသမ္မတဂျူဇက်ကပီလာကရွေးထားတဲ့သမ္မတလောင်ဟာအရင်ပြည်ထောင်ဝန်ကြီးအမနျူအယ်ရမန်ဆာရီချာဒရီဖြစ်ပြီးတော့သူ့ကိုဥရောပသမဂ္ဂကရေးယူတန်ခတ်ထားပါတယ်။သူနဲ့အပြိုင်အတိကအတိုက်ခံကုစလေနှစ်ဦးကတော့မာတင်ဖော်ယူလူနဲ့ဖလစ်ရှီဇဂီရိုဖြစ်ပါတယ်။ကွန်ဂိုပြည်သူ၄ဒီခါမှာကွန်ဂိုပြည်သူတန်း40ဟာကွန်ပျူတာစနစ်ကိုတုံပြီးတော့ပထမဆုံးအကြိမ်မဲပေးခွင့်ရမှာပါ။မဲရလက်တွေလိန်ညာခံရနိုင်လဲဆိုပြီးတော့အတိုက်ခံတွေဘက်ကတော့စိုးရိမ်လျက်ရှိပါတယ်။